ခုနတမက်ကလူအခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေးကန်တန်နဲ့ဟာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကမြန်မာနိုင်ငံကိုနောက်ဆုံးသွားရောက်ခဲ့ပြီးနောက်ထပ်ထပ်မံသွားရောက်ခွင့်တောင်းခံထားပေမဲ့မြန်မာအာဏာပိုင်တွေထံကခွင့်ပြုချက်မရသေးတဲ့အတွက်အခုလိုအင်ဂျီချင်းထိုင်းနိုင်ငံမှာလူအခွင့်ရေးဆိုင်ရာအချက်လက်တွေလာရောက်လေ့လာစုံစမ်းစုဆောင်းရယူတာဖြစ်ပါလေ။ယနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရဟာတိုင်းရင်းသားလူမျိုးစုတွေရဲ့ပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့နိုင်ငံရေးအရာအဖြေရှာမှုမရှိတဲ့အပေါ်စိုးရိမ်မိတယ်လို့အထူးကိုယ်စားလှယ်ကထုတ်ဖော်ပြောကြားသွားပါလေ။
I am concerned that the government is not finding a political solution to solve the ethnic conflicts. The authorities have now reached the final step.
မြန်မာအာဏာပိုင်တွေဟာဒီမိုကရေစီပေါ်ဆောင်ရမှာအဆင့်9ဆင့်ပါလမ်းပြမြေပုံရဲ့နောက်ဆုံးအဆင့်ကိုရောက်ရှိခဲ့ပေမဲ့ဒီမိုကရေစီပေါ်ဆောင်ရမှာများစွာလိုအပ်မှုတွေရှိနေပါသေးတယ်လို့လည်းပြောဆိုခဲ့ပြီးမြန်မာနိုင်ငံနေဆက်ရှိတိုင်းရင်းသားဒေသတွေမှာလေယာဉ်မြေသိမ်းယူမှုအာဓမ္မလုပ်အားစီခိုင်းမှုအာဓမ္မနေရာပြောင်းရွှေ့မှုလိမ်ပိုင်းဆိုင်ရာကြမ်းဖက်မှုတရားလက်လွတ်ပတ်ဖြတ်မှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ရှိနေကြောင်းတင်ပြသွားပါတယ်။ဒီအပြင်ကြားပြည်နယ်အတွင်းမှာစစ်တပ်ကကြီးစိုးနေပြီးမဲဟောင်းဆောင်ဒေသခံများဟာစစ်မှုမထမ်းမနေရဥပဒေအတွက်ကြောင့်စိုးရိမ်တောင်းကြနေကြကြောင်းကရားပြည်နယ်အတွင်းရှိပြည်လက်ဒေသတွေမှာမွေးစည်းရေးမရှိတဲ့အတွက်အသက်18နှစ်ကျော်မကျော်ဆိုတာအတိအကျမသိနိုင်တဲ့ကိစ္စဟာကလေးစစ်သားစုဆောင်းရမှာအရေးကြီးတဲ့ပြဿနာတရဖြစ်တယ်လို့လဲမစ္စကင်တန်းနာကဆိုပါတယ်။ယခုရက်ပိုင်းအတွင်းမြမအစိုးရကအကျဉ်းသားများလွှတ်ပေးတဲ့ကိစ္စနဲ့ပတ်သက်လို့တော့အထူးကိုယ်စားလှယ်က
In respect to the recently announced release of prisoners I must sayThat the release was insufficient because most of the prisoners of conscience remain in prison. It was not an amnesty, but a commutation of sentences by 1 year only.
အကျဉ်းသားတွေလွတ်ပေးကြောင်းကြီးညာချက်အပေါ်ပြောရရင်တော့လွတ်ပေးတဲ့အရေးအတွက်ဟာမလုံလောက်သေးပါဘူး။ဘာကြောင့်လဲဆိုတော့ယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့နိုင်ငံရေးအကျဉ်းသားအများစုဟာအကျဉ်းတောင်အတွင်းမှာဆက်ရှိနေသေးပါဒါဟာလူငိမ့်ချမ်းသာကွက်မဟုတ်ပါဘူးတစ်နှစ်ပြည့်တန်ရှော့ပေါပေးလိုက်တာသာဖြစ်ပါလေဒီလိုအစိုးရရဲ့ဆုံးဖြတ်ချက်ဟာအမျိုးသားပြန်လည်တည်မြဲရေးအတွက်လုပ်တာမဟုတ်တဲ့အတွက်အင်မတန်စိတ်ပျက်စရာကောင်းပါလေလို့လည်းပြောကြားလိုက်ပါလေဒါကြောင့်နိုင်ငံရေးအကျဉ်းသားအလုံးကိုအမြန်ဆုံးပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါလေယခုထိုင်းနိုင်ငံခရီးစဉ်အတွင်းမှာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာချင်းမိုင်မဲဟောင်ဆောင်နဲ့ဘန်ကောက်ကလူမှုအဖွဲ့အစည်းတွေကျွမ်းကျင်သူပညာရှင်တွေကုလသမဂ္ဂအရာရှိတွေနဲ့တန်တမန်တွေအပါအဝင်ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်နဲ့လည်းတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တယ်လို့သိရပါတယ်။မစ္စကန်ချန်နဲ့ဟာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်တရားဖွဲ့စည်းပေးဖို့ကုလသမဂ္ဂလူအခွင့်ရေးကောင်စီထံတောင်းဆိုထားလာပါမြန်မာနိုင်ငံမှာစစ်အစိုးရကပြည်သူတွေအပေါ်ကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေနဲ့အဆုအပြုံလိုက်တပ်ဖြတ်မှုတွေကိုစုံစမ်းဖော်ထုတ်ပေးဖို့နဲ့အဲ့ဒီလိုဖော်ထုတ်ပေးဖို့ဗက်လိုက်မှုကင်းတဲ့အဖွဲ့အစည်းနဲ့အများဆုံးဆောင်ရွက်သွားဖို့လိုအပ်ကြောင်းလဲမစ္စကန်တန်းနဲ့ကပြီးခဲ့တဲ့မလအတွင်းကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြခဲ့ပါတယ်